င်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စစ်မှရောက်ရှိနေတဲ့တိတ်နဲ့ချီတဲ့ရိုဟင်ညာဒုက္ခသည်ဒီမုတ်တုံရသည့်အတွင်းဒုက္ခပျက်စီးမှုတွေနဲ့မကြုံရအောင်ကာကွယ်တားဆီးနိုင်မှုအတွက်ကြိုတင်ပြင်ဆင်မှုတွေကိုကုလသမဂ္ဂအကူအညီပေးရေးအဖွဲ့အစည်းတွေကတိုးမြှင့်ပြုလုပ်နေကြပါတယ်။ဂျနီဗာရောက် VOA သတင်းတောက်လီဇာရှလင်းရဲ့သတင်းလွှာကိုတင်ပြပေးပါမယ်။ဒီကလဟာဆိုရင်အချိန်လွတ်ပြီးလောက်ရမယ်အချိန်လေးပါ။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပထမဆိုက်ကလုန်းရာသီနှစ်ခုဟာရှေ့လထဲမှာစတင်တော့မှာဖြစ်ပါတယ်။နောက်ထပ်3လလောက်ကြာရင်မုတ်တုံမိုးတီးထန်စွာရွာသွန်းတော့မှာဖြစ်ပြီးမုတ်တုံမိုးနဲ့အတူရေကြီးရေချမ်းမှုတွေရောဂါပြားတွေတည်ဆောင်လာပါလိမ့်မယ်။ဒါဟာပြီးခဲ့တဲ့ဩဂုတ်လကစလို့အိန္ဒိယမြန်မာနိုင်ငံမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ကစားစာကိုထွက်ပြေးလာကြတဲ့ဒုက္ခသည်6,000-8,000လောက်အတွက်တော့သတင်းဆိုးတွေလည်းဖြစ်ပါတယ်။သူတို့ဟာအရင်အတုတ်တွေကရောက်ရှိနေပြီးဖြစ်တယ်လို့စိတ်အားငယ်စွာစွတ်စွတ်ပြက်ပြက်နဲ့ငပိတိတ်ငချင်းတိတ်နေနေကြရတဲ့ဒုက္ခတွေနှစ်သိန်းကျော်နဲ့အတူရှင်တွဲပြီးတော့နေထိုင်နေကြတာပါရေကြီးရေချမ်းဖြစ်နေတဲ့နေရာတွေမြေပြိုကျနေတဲ့နေရာတွေမှာနေထိုင်ရတဲ့မိသားစုတွေကိုတော့တခြားနေရာကိုရှေ့ပြောင်းနေထိုင်ကြဖို့တိုက်တွန်းနေရပါတယ်လို့ကုလသမဂ္ဂဒုက္ခတွေရေးရာပြောခွင့်ရသူအန်ဒရီမဟက်ဂျစ်ကပြောပါတယ်ဘာကြောင့်လဲဆိုတော့မြေနေရာကအကန့်အသတ်ရှိလို့ပါအန်ဒီအများဆုံးနေရာတွေမှာနေနေကြတဲ့သူတွေကတော့ဦးစားပေးရတာပေါ့လို့သူကပြောပါတယ
် Today we are actually beginning to relocate the first 50 families living in one of the flood prone areas to a new and safer part of the site. They will be among 381 households who have been identified.
ဒီကနေ့ကျွန်တော်စပြီးတော့ပထမဆုံးတုတ်ဖြစ်ရေကြီးရေရှမ်းနိုင်တဲ့နေရာတွေမှာနေထိုင်နေကြတဲ့မိသားစု50ကိုဆိတ်ချရတဲ့နေရာတစ်တခုကိုပြောင်းရွှေ့ပေးခဲ့ပါတယ်သူတို့ဟာနောက်သတင်းပတ်တွေအတွင်းမှာရွှေ့ပြောင်းပေးဖို့စီစဉ်ထားတဲ့အိမ်အောင်စု380စုထဲမှာအပါဝင်ဖြစ်ပါတယ်။တခြားမိသားစုတွေကိုတော့ဒုက္ခတွေအများကြီးရနိုင်ငံတကာဖွဲ့စည်းဖြစ်တဲ့ IOM ကတောင်းရှိပေးပါလိမ့်မယ်
။သူတို့ရဲ့နေအိမ်တွေရေတိုက်စားသွားမဲ့ရေပြင်အခြားကြီးကြီးမားမားစိုးရိမ်ပွေကောင်းတဲ့ကိစ္စကတော့ရေကြောင့်ဖြစ်ပေါ်တဲ့ရောဂါပြားတွေပဲဖြစ်ပါတယ်။မုတ်တုံမိုးတီးထန်စွာရွာသွန်းမှုနဲ့ရေကြီးရေချမ်းမှုတွေကြောင့်ဝမ်းပြက်ဝမ်းလျှောရောဂါနဲ့အတဲရောင်ရောဂါတွေဖြစ်ပေါ်တဲ့လိုဖက်ဖျားနဲ့တွေးလုံတုတ်ကွေးရောဂါတွေလည်းဖြစ်တတ်ပါလေ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ကြီးနဲ့ဒီအဖွဲ့ကြီးနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကိုရိုဟင်ညာဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့မုတ်တုံရာသီကိုအကာအကွယ်ပေးနိုင်အောင်ပြောင်းရွှေ့နေရာချထားပေးတာတွေလှုပ်ဆောင်နိုင်မှုအတွက်ဘင်္ဂလားဒေ့ရှ်အစိုးရကခွင့်ပြုပေးခဲ့ပါလေ။ WHO အဖွဲ့ကြီးဟာဒုက္ခသည်စခန်းတွေအလုံးအတွက်ကျန်းမာရေးစောင့်ရှောက်မှုပေးတဲ့အဆောက်အုံပေါင်း290မှာလုပ်ဖို့ကံအတွက်တရားကျော်နဲ့ညှိနှိုင်းပူးပေါင်းပြီးတော့ကူညီဆောင်ရွက်ပေးနေတာဖြစ်ပါလေခင်ဗျာ။